မရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီနေ့အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းကိုသွားပြီးနာဇီဂျာမနီလက်အောက်ကနေဥရောပတိုက်ပွဲတည်တင်လာမှာတိုက်ပွဲဝင်ရင်အသက်ပေးသွားကြတဲ့အမေရိကန်ရဲ့မာမိတ်တပ်ဖွဲ့ဝင်တွေကိုအမှတ်ရအောင်ပြုပါတယ်။ Portsmouth ရေတပ်အခြေစခန်းမှာကျင်းပတဲ့ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်ခန်းနာကိုကြည်တင်ကြီးမကြီးအလစ်ဇဘက်ဝန်ကြီးချုပ်ထွေဆောင်ပြီးရာပေါင်းများစွာသောဒုတိယကမ္ဘာစစ်ကာလစစ်မှုထမ်းအောင်တွေနဲ့အတူသမ္မတထရမ့်တက်ရောက်တာပါ။ပြင်းထန်နိုင်ငံနော်မန်ဒီကမ်းခြေကိုကန်တက်တဲ့ပွဲစဉ်တွေကြတဲ့ဒီဒေးစစ်စင်ကြီးကိုစတင်တဲ့နေရာတွေမှာအဲဒီ Portsmouth စစ်ကမ်းဟာလည်းတခုအပါအဝင်ပါသမ္မတထရမ့်ရဲ့ဒီနေ့စီစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတာလည်းပါဝင်ပြီးမရီနောက်မှာတော့အိုင်ယာလန်နိုင်ငံကိုကြီးစက်မှာဖြစ်ပြီးတော့ဝန်ကြီးချုပ်ဟီယိုဗာရဒကာနဲ့တွေ့ဆုံမှာဖြစ်ပါတယ်ဥရောပသမဂ္ဂ EU တွေကနေထွက်ခွာပြီး Brexit အစီအစဉ်တွေတည်တည်နိုင်ငံပြင်ဆင်နေတဲ့ချိန်မှာသမ္မတထရမ့်ကအမေရိကန်ပြည်ထောင်စုဟာတည်တည်နိုင်ငံနဲ့သိကောင်းတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီကြီးစင်အတွင်းပြောထားပါတယ်